တောင်ကိုရီးယားနိုင်ငံမှာသမရသည့်ရဲ့တာဝန်စတင်မှုကိုကြေညာတဲ့ခေါင်းလောင်းထိုးပွဲအခမ်းအနားကိုညတကောင်ချိန်မှာပြုလုပ်ခဲ့ပါတယ်။ဆိုးလ်မြို့လယ်ကအီယာမရှေးဟောင်းခေါင်းလောင်းကြီးရှိတဲ့ဖိုရှင်ဂန်အဆောက်အဦမှသမရသည့်ပါဂန်ဟေးကတာဝန်လွှဲပြောင်းယူတဲ့အထိမ်းအမှတ်ခေါင်းလောင်းထိုးအခမ်းအနားကိုပြုလုပ်ခဲ့တာဖြစ်ပါတယ်။တန်းသစ္စာကျင်းစုပွဲအခမ်းအနားကိုတော့တနင်္လာနေ့မနေ့ပိုင်းမှစတင်မှာဖြစ်ပါတယ်။အဲ့ဒီပွဲအတွက်လည်းလုံခြုံရေးအပါအဝင်နောက်ဆုံးပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်မဲ့ပါဂွန်ဟေးရဲ့နိုင်ငံရေးအမြင်ကိုထင်ဟပ်စေမဲ့အခမ်းအနားပုံစံဖြစ်အောင်လို့ပြင်ဆင်နေတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံရဲ့18ရောက်မြောက်သမ္မတအဖြစ်နဲ့9နှစ်သမ္မတတက်တန်းတာဝန်ယူရမဲ့အမျိုးသမီးသမ္မတတဲ့အနေနဲ့နိုင်ငံကိုပိုမိုတိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ဒီအခမ်းအနားကိုလာကြည့်တဲ့တောင်ကိုရီးယားတွေကပြောပါတယ်။သမ္မတပါဂွန်ဟေးဟာတောင်ကိုရီးယားနိုင်ငံရဲ့ဒီအာနာရှင်ဟောင်းပါဂျွန်ဟီးရဲ့သမီးဖြစ်ပါတယ်။ဒီဇင်ဘာလကသမရရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါဂန်ဟေးဟာကိုရီးယားကျွန်းဆွယ်မှာတင်မမှုတွေရှိနေချိန်မှာသမရတာဝန်ကိုယူရမှာလည်းဖြစ်ပါတယ်ရှင်။